ကျန်းမာရေးနဲ့အားကစားဝင်ကြီးဌာနနဲ့အမှရှိတဲ့အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာန FDA ကညွှန်ကြားရေးမှူးချုပ်ကိုလုတ်ပိုင်ခွင့်အာဏာလွှဲသွင်းမှုနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကတရားလိုပြုပြီးတန်ကြားခဲ့ပါတယ်ဒီကနေ့နေပြည်တော်ကောင်စီစပူးတီတီမြို့နယ်ရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပြီးအခုဆိုရင်စတင်ရေးယူဆောင်ရွက်နေပြီဖြစ်တဲ့အကြောင်းအသေးစိတ မှုတပ်ဖြတ်ရေးကော်မရှင်ကနေပြည်တော်ကောင်စီဇဘူတီးမျိုးနယ်ရဲစခန်မှာဒီကနေ့ကစပြီးမှုဖွင့်လိုက်တဲ့အတွက်ဖမ်းဆီးခံရပြီးစုံစမ်းစစ်ဆေးမှုတွေကိုစတင်ပြုလုပ်နေပြီဖြစ်ပါတယ်။လုတ်ပိုင်ကွင်းအာဏာကိုအလိုရဲသုံးပြီးနေအိမ်အတွက်စောက်လုပ်ရေးသုံးပစ္စည်းတွေ၊အိမ်ညွင်သုံးဆောင်ပစ္စည်းတွေနောက်ထပ်ပိုင်ဆိုင်တဲ့မြေကွက်ပေါ်မှာခြံစည်းရိုးကတာတစ်ထပ်တိုက်တစ်လုံးကားကိုယ်တော်ပါနှစ်ထပ်တိုက်တလုံးရေကူးကန်နဲ့အခြားပိုင်ဆိုင်မှုတချို့စုစုပေါင်းငွေကျပ်3,500ကိုကုမ္ပဏီတစ်ခုစီကနေ2019ခုနှစ်ထဲမှာရယူခဲ့တဲ့အတွက်အာကရီလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကကင်ကျပ်ဖွင့်ရေးယူခဲ့တာလို့ဆိုပါတယ်။ကျမကြီးနဲ့အာကစားဝန်ကြီးဌာနလောက်ကစီမံကိန်းအဆောက်အုံတွေအရေးသွေးမပြေရာဌာနအကြီးအကဲတချို့ပြည်သူ့ဘဏ္ဍာကိုကိုကျိုးအတွက်သုံးနာနဲ့ပတ်သက်ပြီးအရေးယူပေးဖို့တိုင်ကြားထားတဲ့အတွက်အာကရီလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်။ရေးယူဆောင်ရွက်နေရတဲ့ပတ်သက်ပြီးအာဂတိလိုက်စားမှုတက်ဖြတ်ရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးဟန်ညွန်ကအခုလိုရှင်းပြပါဗျ
။၎င်း၏လုတ်ပိုင်ခွန်အာဏာကိုအလွဲသုံးတာပြုလုပ်ပြီးတော့မှသိန်းပေါင်းပြတ်သိန်း1,500ကျော်ကိုအသာဦးဆောက်လုပ်တင်တာကိစ္စနဲ့ပတ်သက်ပြီးတော့ကုမ္ပဏီတစ်ခုညာနေပြီးတော့တောင်းခံရယူခဲ့တယ်ဆိုတဲ့သွေးသွေးချက်ဖြစ်ပါလေခင်ဗျာကျွန်တော်တို့ဖွင့်ထားတဲ့ရဲစခန်းကိုပထမသတိပြုတဲ့တိုင်းချက်ဖွင့်ထားတာကနေပြည်တော်ကောင်စီနေမီတွေကသဘူတီတီရဲစခန်းဖြစ်ပါတယ်
ကော်မရှင်ကနေပြည်တော်ကောင်စီသဘူတီမြို့နယ်ရဲစခန်းမှာအမှုဖွင့်ပြီးရဲ့နောက်မှာရဲတပ်ဖွဲ့ကဒေါက်တာတန်းထွတ်ကိုဒီနေ့နေ့လယ်ပိုင်းကဖမ်းဆီးလိုက်တာဖြစ်ပါတယ်ရဲတပ်ဖွဲ့ကသဘူတီမြို့နယ်တရားရုံးမှာအချုပ်ရမန်တောင်းခံမှုစီစဉ်နေပြီးအမှုအသေးစိတ်ကိုပြောပြလို့မရနိုင်သေးကြောင်းစခန်းတာဝန်ခံတဦးကအခုလိုပြောပါတယ်
အော်ဟုတ်ကဲ့အဲ့မုန်းနေပတ်သက်ပြီးကျွန်တော်တို့ဆောင်ရနေတော့မရှိလို့ဖြေလို့မရသေးဘူးခင်ဗျာ။အဲ့တော့ကျွန်တော်အကြောင်းဆုံးပြီးတဲ့ခါကျရင်ကျွန်တော်တို့ကုန်ချပြသွားမှာပါ။ဟုတ်ကဲ့ပါ။ကဲလောလောဆယ်ကျွန်တော်တို့လည်းလောက်ကဆောင်ရနေတော့ဖြစ်နေတယ်။အဲ့တော့ကျွန်တော်ဘာမှပြောလို့မရသေးဘူး။ဟုတ်ကဲ့ပါ။ခြေစစ်တယ်မှာဟုတ်ကဲ့ဟုတ်ကဲ့
။အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့ဒေါက်တာတန်းထွတ်ကို2013ခုနှစ်အာဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်56နဲ့ပထမသတင်းပေးတိုင်ကျက်ဖွင့်ရေးယူခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအစိုးရပြုပြင်ပြောင်းလဲလုပ်ငန်းတစ်စိတ်တစ်ပိုင်းအဖြစ်နဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးတွေကိုပုံမိုချိုးပန်းသွားမှာဖြစ်ကြောင်းသမရဦးဝင်းမြင့်ကနှစ်သက်ကိုမိန်ကုန်းမှာပြောကြားပြီးရပိုင်းအတွင်းမှာပဲအစိုးရထိပ်တန်းအရာရှိတဦးစုံစမ်းစစ်ဆေးခံခဲ့ရတာလည်းဖြစ်ပါရဲ့ခင်ဗျာ။